Martian or death marana kong de lo tamauk cha pe hollywood yau shin ka aphit le phan ti khe cha de russia lenet kong de tu pyan pi tadin chi ni ba de a chin da le le yi a si sin ne lenet kong de bitta bauk ha american ga ni russia naingan ko pyan po nai ne lo khan man pyo su cha ba de russia ma phan khan tha de name jaw american basketball ka za thama britney griner ko ro cha da brin ni ma russia tya yong ma that pi lo yong thauk khe pe cha na mu ma ro tadin thama ri win kwe ma ya khe ba bu tu ma ka za ni de russia ရှာအသင်းရဲ့အခြေခဲကတော့သူမရဲ့ကိုချင်းတရားကောင်းမွန်ကြောင့်တရားရုံးမှာထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။သတင်းတွေထွက်နေသလိုရုရှားမှာဖန်ခံထားတဲ့ American Basketball ကစားသမား Griner နောက် American Marine တပ်ဖွဲ့ဝင်ဟောင်း Paul Wilhelm တို့နှစ်ဦးနဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်အရရုရှားလက်နက်ကုန်သည်လွတ်မြောက်သွားမယ်ဆိုရင်တော့ပိုပြီးတော့နာမည်ကြီးသွားနိုင်ပါတယ်။ရုရှားလက်နက်ကုန်သည်ပေါက်ထားအမေရိကန်မှာဆဲဆုနှစ်တစ်ခုကျော်ကြာအကျဉ်းချနေတာဖြစ်ပါတယ်။2005ခုနှစ်မှာဟောလိဝုဒ်ကရိုက်ကူးခဲ့တဲ့ Lord of War ရုပ်ရှင်မှာမင်းသား Nicolas Cage ကရုရှားလက်နက်ကုန်သည်ပေါက်နေရာမှာသရုပ်ဆောင်ခဲ့တာပါ။တောင်အမေရိကအရှေ့အလယ်ပိုင်းနဲ့အာဖရိကပြည်ရင်းစစ်တင်မှာလက်နက်တွေတင်ပို့ခဲ့တဲ့ဆိုပြီးနာမည်ကြီးလာတဲ့လက်နက်ကုန်သည်ပေါက်ဟာဆိုဗီယက်လေတပ်အရာရှိဟောင်းဖြစ်ပါတယ်။သူစီကလက်နက်ဝယ်တဲ့ဖောက်သည်တွေတင်မှာတော့လိုက်ဘေးရီးယားကCharles Taylor လီဗျာခေါင်းဆောင်ဟောင်းမိုမာဂရာဖီအင်ဂိုလာပြည်ရင်းစစ်မှာတော့နှစ်ဖက်စလုံးကသူ့ဖောက်သည်တွေဖြစ်ကြတယ်လို့လည်းပြောကြပါတယ်ရှင်